ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းတပြေးချိုအကြီးအကဲကကိုဗစ်ကာကွယ်ဆေးအတွက်နောက်ဆုံးအလားအလာကောင်းနေတဲ့ AstraZeneca ကုမ္ပဏီဆေးရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းမှုနောက်ထပ်အသေးစိတ်တွေကိုစောင့်ကြည့်နေရသေးတယ်လို့ဆိုလိုက်ပါတယ်။ဒီတပြေးချိုရရှိချက်သိပ္ပံပညာရှင်စူမြာဆွမ်မီနသန်က
The schedule which gave a smaller dose
အစာပိုင်းနည်းနည်းထိုးပြီးနောက်ပိုင်းများများထိုးရတဲ့ဒီကာကွယ်ဆေးမှာထိရောက်မှုက90ရာခိုင်နှုန်းအထိပိုမြင့်လာပုံရပါတယ်။ဒါပေမဲ့ဒါကစမ်းသပ်အရေးအတွက်အနေငယ်ပေါ်မှာပဲအခြေခံထားသေးတာပါ။ဒါကြောင့်ဒီထိရောက်မှုရောအန္တရာယ်ကင်းမှုအတွက်ပါစောင့်ကြည့်ဖို့လိုနေပါသေးတယ်။ဒီ AstraZeneca ရဲ့ကာကွယ်ဆေးကိုတခြားနိုင်ငံများစွာမှလောလောဆယ်စမ်းထုတ်နေပြီးနောက်တစ်ဆင့်မှလူပေါင်း6000ခန့်ရဲ့အချက်လက်တွေကိုရလာတော့မှမို့ဆုံးဖြတ်ချက်ချဖို့တည်င်းတွေပိုသိလာရတော့မှာပါလို့ပြောသွားတာပါ။ဒီကြီးကဲဆမီနသန်ကပဲနောက်ထပ်ဒီကာကွယ်ဆေးထုတ်မဲ့ကုမ္ပဏီတွေအနေနဲ့လည်းသန်းထောင်နဲ့ချီတဲ့ကမ္ဘာပြည်သူတွေအတွက်လုံလောက်တဲ့ကာကွယ်ဆေးအရေးအတွက်ထုတ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာ